ဆွေရနိုင်ငံမှာစက်တင်ဘာလ9ရက်နေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာလက်ရှိအာဏာရဆိုရှယ်ဒီမိုကရက်တစ်ပါတီကထောက်ခံမဲ့အများဆုံးရရှိကြောင်းတရားဝင်အတည်ပြုလိုက်ပါတယ်။ဒါပေမဲ့လည်းအနိုင်ရတဲ့အရေးအတွက်ကဆန့်ကျင်တင်ညှော့နေခဲ့ပြီးရွှေ့ပြောင်းဝင်ရောက်မှုကိုဆန့်ကျင်မှုတွေကြီးထွားလာနေချိန်မှာလက်ရဝါးဒီဆွေဒင်ဒီမိုကရက်တစ်အနိုင်ရမှုကတော့မြင့်တက်လာပါတယ်။ရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေကဒီကနေ့တနင်္ဂနွေနေ့မှာထုတ်လိုက်တဲ့အပိသက်မရလက်တွေအရတော့ဝန်ကြီးချုပ်စတက်ဖင်းလော်ဗန်ရဲ့ဆိုရှယ်ဒီမိုကရက်တွေကထောက်ခံမဲ့ 28.3% ဂိုင်းနှုန်းဗဟိုလက်ရဝါဒီမော်ဒရိတ်ပါတီက 19.8% ဂိုင်းနှုန်းနဲ့ဆွီဒင်ဒီမိုကရက်တွေက 18.5% ဂိုင်းနှုန်းအတည်ပြုရကြပါတယ်။လက်ဝဲဝါဒီဆိုရှယ်ဒီမိုကရက်တွေအနေနဲ့ပါတီတခုနဲ့အစိုးရဖွဲ့နိုင်မှာတော့မဟုတ်ပါဘူးတစ်ဖက်မှာလည်းအလေလက်ဝါဒီတွေရဲ့အတိုက်ခံပါတီနဲ့လက်ရှိအာဏာရဗဟိုလက်ရဝါဒီပါတီတို့အနေနဲ့လည်းလွှတ်တော်အမတ်နေရာ349နေရာမှာအများစုဖြစ်ဖို့လုံလောက်တဲ့ထောက်ခံမဲ့ရမထားပါဘူးအတိုက်အခံမော်ဒရိတ်ပါတီဘက်ကရောလက်ရှိအာဏာရဆိုရှယ်ဒီမိုကရက်ပါတီတို့ကရောအစိုးရဖွဲ့နိုင်ရေးအတွက်အလားအလာအရှိဆုံးလက်ရဝါဒီဆွီဒင်ဒီမိုကရက်တီနဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆိုထားတာပါဒါကြောင့်လည်းအခုရွေးကောက်ပွဲရလဒ်တွေအရဆိုရင်တော့ဆွီဒင်နိုင်ငံမှာအစိုးရဖွဲ့နိုင်ရေးဆွေးနွေးမှုတွေအတွင်းနိုင်ငံရေးအရာမရေရာမှုတွေသတင်းပတ်နဲ့ချီရင်ဆိုင်ရမယ့်အနေအထားဖြစ်ပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲထွက်တဲ့သူအရေအတွက်က 89.2% ရာဂိုင်းနှုန်းရှိခဲ့ပါတယ်ရှင်